ဒရုန်းတပ်ဖွဲ့ကိုတိစောက်ဖို့အတွက်အမေရိကန်ဒေါ်လာ1ဘီလီယံအသုံးပြုလိုတယ်လို့ယူကရိန်းအစိုးရကနေပြီးပြောလိုက်ပါတယ်။နောက်ဆုံးနည်းပညာတွေကိုအသုံးပြုထားတဲ့ဒရုန်းတပ်မတော်တရက်ကိုတီထောင်ဖို့အတွက်အစိုးရအနေနဲ့ပိုင်းပြတ်ထားပြီးဖြစ်တယ်လို့ယူကရိန်းအစိုးရရဲ့ Digital နည်းပညာပြောင်းလဲဆိုင်ရာဝန်ကြီး Mikhailo Fedorov ကနေပြီးပြောဆိုသွားတာဖြစ်ပါတယ်။ဒီနေ့အကုန်ပိုင်းမှာတော့သူတို့ရဲ့အာထုံမှုနဲ့တန်ဖိုးကိုမြင်ရပါလိမ့်မယ်လို့လည်းသူကပြောဆိုထားပါတယ်။ဒီနေ့ထဲမှာပဲဒရုန်းယာဉ်ပြန်မှုကတိခောက်ခဗျာဒီနေ့ထဲမှာပဲဒရုန်းယာဉ်ပြန်တပ်မှုကတပေါင်းကျော်ရှိလာမယ်လို့ယူကရိန်းအစိုးရဘက်ကနေပြီးတော့မျှော်လင့်ထားတာပါစစ်ပွဲရဲ့အဆင့်အဆင့်တရမကြာခင်စတင်လိမ့်မယ်လို့လည်းဝန်ကြီးဖီဒရော့ဖ်ကသတိပေးပြောဆိုပါတယ်တမီယိုးကျလက်နက်တွေနဲ့နိုင်ရှင်လိုက်တဲ့အခါမှာဒရုန်းတွေကကုန်ရကျူနတ်တဲ့လက်နက်ဖြစ်တယ်လို့ဒရုန်းနဲ့တိုက်ပွဲဝင်နေသူတွေကယူဆကြပါတယ်ကိုဘက်ကအသက်ဆုံးရှုံးရမယ့်အန်ဒီရယ်လည်းနေပါလို့ပဲတမီယိုးကျလက်နက်တွေထက်ပြစ်မှတ်ကိုပိုပြီးတော့တိကျကျပစ်ခတ်နိုင်တာမို့လို့ယူကရိန်းကနေပြီးတော့ဒီဒရုန်းတွေကိုပိုပြီးတော့အကူအထာပြုလာတာဖြစ်ပါတယ်တင်ကားရီနဲ့တန်ချက်ကကားတွေကိုဖျက်ဆီးနိုင်အောင်မကပဲနဲ့စစ်မြေပြင်ရဲ့အနေထားကိုပါပုံဖော်ပြောင်းလဲပြီးနိုင်တယ်လို့ဆိုပါတယ်။ဒရုန်းစစ်ပွဲရဲ့အောင်မြင်မှုကထပ်တလဲလဲလေ့ကျင့်တိုက်ပွဲဝင်ပြီးတော့စစ်မြေပြင်နဲ့လျော်ညီစွာထိုးထွင်းတီထွင်ဖန်တီးနိုင်တာပဲဖြစ်တယ်လို့ယူကရိန်းရဲ့ဒရုန်းတပ်မှူးဂီယိုကွန်ဒိုကပြောဆိုထားပါတယ်ခင်ဗျာ။